စစ်တပ်နဲ့ပတ်သက်တဲ့နောက်ထပ်ထုတ်ကုန်တွေတပိတ်မှတ်ဖို့ဗြိတိန်ခြေဆိုင်ဘာမာကမ်ပိန်းအဖွဲ့ကတောင်းဆိုလိုက်ပါတယ်။မြန်မာစစ်တပ်ပိုင်ဆိုင်တာဒါမှမဟုတ်ဆက်နွယ်တဲ့ကုမ္ပဏီတွေကိုတပိတ်မှောက်ချဖို့ထုတ်ပြန်ထားတဲ့စီရင်မှာနောက်ထပ်ကုမ္ပဏီပေါင်း30ရဲ့အမည်တွေကိုထပ်ထည့်လိုက်တာကိုမြန်မာအရေးလှုပ်ရှားနေတဲ့ဘာမာကမ်ပိန်း UK ကဒီနေ့ထုတ်ပြန်ကြေညာလိုက်တာပါ။လူမျိုးသုံးသက်ပြတ်မှုကျူးလွန်ကြောင်းဆက်ဆွဲခံထားရတဲ့မြန်မာစစ်တပ်ပိုင်းဒါမှမဟုတ်စစ်တပ်ကိုထောက်ပံ့နေတဲ့စီးပွားရေးလုပ်ငန်းတွေကထုတ်လုပ်တဲ့ကွန်ပစ္စည်းတွေဝန်ဆောင်မှုတွေကိုဝယ်ယူသုံးစွဲတာတွေမလုပ်ဖို့2020ပြည်နှစ်ကတည်းကဘာမာကမ်ပိန်း UK ကကုမ္ပဏီမြင်စင်းတွေပြည့်စုံထုတ်ပြန်ခဲ့တာပါစစ်တပ်ပိုင်းကုမ္ပဏီတွေကထွက်တဲ့ကွန်ပစ္စည်းတွေနဲ့ဝန်ဆောင်မှုလုပ်ငန်းအများပြားဟာစစ်တပ်အတွက်အရေးပါတယ်လို့နိုင်ငံရဲ့စီးပွားရေးကဏ္ဍကိုအမြဲတစေလွှမ်းမိုးထားတာကိုပြသနေတယ်လို့ဘာမာကမ်ပိန်း UK ရဲ့ညွှန်ကြားမှု Mark Farmana ကပြောခဲ့ပါတယ်ဒီနေ့အောက်တိုဘာ17ရက်နေ့ရက်စွဲနဲ့ထုတ်ပြန်တဲ့တပိတ်မှောက်ရမယ့်ကုမ္ပဏီအမည်စင်းသစ်30ထဲမှာအရင်စင်းထဲမှာရှိထားတဲ့ခရော့ကုန်တွေကိုနာမည်အမျိုးမျိုးပြောင်းလဲထားတဲ့အတွက်ထပ်ပြီးထည့်သွင်းရတာဖြစ်တယ်လို့လည်းကြေညာချက်မှာဖော်ပြထားပါတယ်စစ်တပ်နဲ့ပတ်သက်ဆက်နွယ်နေတဲ့ကုမ္ပဏီနာမည်တွေများပြားလွန်းတဲ့အတွက်စီးရင်ပြည့်စုံထားတဲ့စာမျက်နှာပေါင်းက10မျက်နှာအထိရှိသွားပြီလို့လည်းဆိုပါတယ်ကျင်ငါးပွင့်တင်မောကုကူးကျွန်းကိုတော့ရောင်းချလိုက်ပြီဖြစ်တဲ့အတွက်တပိတ်မှောက်စင်းကနေဖယ်ရှားခဲ့တယ်လို့ဘာမာကမ်ပိန်း UK ရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်ခင်ဗျာ